ဒင်္ဂါရစ်နိုင်ငံမှာမိုးကြီးပြီးမြေပြိုလာကြောင့်အနည်းဆုံး43ဦးသေဆုံးခဲ့ရပါတယ်။နိုင်ငံ8000မိုင်ကကုန်းမြင့်ဒေသတွေမှာရှာဖွေကယ်ဆယ်ရေးဆက်လက်လှုပ်ဆောင်နေတာနဲ့အတူသေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းအစိုးရတာဝန်ရှိသူတွေကဒီကနေ့အင်္ဂါနေ့မှာသတိပေးထားပါတယ်။မနေ့တနင်္လာနေ့ကစပြီးမိုးရွာခဲ့ပြီးတဲ့နောက်မှာမြေပြိုပြီးအိမ်တွေဖုံးလန့်ကုန်တာဖြစ်ပါတယ်။အိန္ဒိယနဲ့နယ်စပ်မှာရှိတဲ့ရန်ဂါမာတီဒေသမှာအဆိုအဆုံးခန်းစားရပါတယ်။ဒင်္ဂါရစ်အရှိတောင်ပိုင်းဒေသမှာပြီးခဲ့တဲ့လကလည်းဆိုင်ကလုန်းမုန်တိုင်းတန်းကြောင့်လူခဏဦးသေဆုံးပြီးအိမ်ပေါင်း100ချီပျက်စီးခဲ့ရပါတယ်ရှင်။